မင်္ဂလာပါရှင်လွတ်လပ်တဲ့အာရှအသံ RFA ရဲ့2024ခုနှစ်ဩဂုတ်လ30ရက်တောက်ကြနေ့မနက်ပိုင်းအစီအစဉ်တွေကိုအမေရိကန်ပြည်ထောင်စုဝါရှင်တန် DC မြို့တော်ကနေစတင်ထုတ်လွှင့်နေပါပြီ။ကျမသည်မင်းစင်ပါရှင်ဒီနေ့အစီအစဉ်မှာကရင်ပြည်နယ်ကအွန်လိုင်းလိမ်လည်ခိုင်းတဲ့မပတ်သက်ကြောင်းမလေးရှားဒူးဝင်ကြီးဟောင်းညင်းဆိုတဲ့သတင်းဆောင်မှာအပတ်စဉ်ကဏ္ဍနဲ့တိုင်းသားဘာသာအစီအစဉ်တို့ကိုထုတ်လွှင့်မှုရှိပါတယ်။အခုတော့သတင်းတွေကိုအရင်ဆုံးတင်ပြပါမယ်ရှင်။စစ်တပ်နဲ့ဆက်ဆက်တဲ့စိုင်းပါလိမ်လည်ခိုင်းမှာပအဝင်ပတ်သက်တာမရှိဘူးလို့မလေးရှားဒူးဝင်ကြီးဟောင်းကညင်းဆိုလိုက်တယ်လို့မလေးမေးလ်သတင်းကမနေ့ကဖော်ပြပါတယ်။သူနဲ့ခင်မုန်းတို့ဟာကရင်ပြည်နယ်ကစိုင်းပါငွေလိမ်ခြံဝင်းတစ်ခုဖြစ်တဲ့တောင်မေပါခလုပ်ငန်းမှာပအဝင်ပတ်သက်တယ်လို့စစ်တပ်နဲ့ဆက်ဆက်တဲ့လုပ်ငန်းတွေကိုဖော်ထုတ်နေတဲ့ Justice for Myanmar GFM ကဒီနှစ်ဇွန်လ22ရက်ကဖော်ပြတာကိုညင်းဆိုတာပါမိုးဆက်မပြတ်ရွာတဲ့အတွက်ရှမ်းပြည်နယ်တောင်ပိုင်းကမြို့နယ်တော်တော်များများမှာဇက်တိုက်ရေကြီးရေလျှံနေပါတယ်ဒီလ26ကနေ28ရက်အထိကွန်ဟိန်းမြို့မှာလွယ်ရင်းတောင်ကျရေကြောင့်မြို့ပေါ်ရက်ွက်တွေမှာတာမကဈေးထဲမှာလည်းရေကြီးနေပါတယ်ရေအားလျက်စစ်စက်ယုံရှိတဲ့ကျိုင်းတောင်မှာလည်းရေကြီးပြီးမြိုရင်းရက်ွက်တော်တော်များများမှာရေဝင်နေပါတယ်။ကျိုင်းတောင်အနောက်တောင်ပန်းနဲ့မိုးနယ်မြို့မှာဆိုရင်တောင်ကျချောင်းရေကြောင့်လေယာမြေဧက9000လောက်ရေနစ်မြုပ်နေတာတပတ်လောက်ရှိပါပြီ။မြန်မာထိုင်းလာအိုသုံးဘွင့်ဆိုင်ရွှေတရီကန်သုံးနိုင်ငံမှာပါဝင်တဲ့ထိုင်းနိုင်ငံကနေဆေးကြောက်တွေတဲဆောင်မလာဖို့ခီးတယ်တွေကိုပြည်တိန်တာဝန်ရှိသူတွေကသတိပေးလိုက်တယ်လို့ AFP သတင်းကမနေ့ကဖော်ပြပါတယ်။ဒီနှစ်ထဲဆေးကြောက်15တန်ဖမ်းဆီးမိပြီးမှောင်ခိုသွင်းလာတဲ့လူ380နီးပါးကိုဖမ်းမိတဲ့အကြောင်းနဲ့လူ180ကျော်ကထိုင်းတွေဖြစ်နေတဲ့အကြောင်းအမျိုးသားမှုကင်းအဖွဲ့ NCA ကပြောကြားပြီးတဲ့နောက်သတိပေးတာပါ။မနှစ်ကတော့ဆေးကြောက်5တန်နဲ့လူ130ကျော်ဖမ်းမိခဲ့ပါဗျ။ထိုင်းအငှားယဉ်မောင်သမားတယောက်ကိုတတ်ပြီးအလောင်းကိုငားကန်တဲ့လွှတ်မပစ်ခင်ဒီယဉ်မောင်အသက်ခံရမှုတန်တရားနဲ့မြန်မာတယောက်ကိုဖမ်းဆီးလိုက်တယ်လို့ဘန်ကောက်ပို့စ်သတင်းကမနေ့ကဖော်ပြပါဗျ။သူဝနာဘူမိလေးစိတ်တရှိတဲ့မြို့နယ်ကစစ်တပ်ကတူနားမှာရှိတဲ့ငားကန်နားကမြတ်တော်ရဲမှာအသက်63နှစ်အရွယ်ငားရင်မောင်ရဲ့အလောင်းကိုအင်္ဂါနေ့မနက်ကတွေ့ရှိခဲ့ပြီးညဘက်မှာကိုစန်းဆိုတဲ့42နှစ်အရွယ်မြန်မာကိုသူ့အိမ်မှာဖမ်းဆီးလိုက်ပါတယ်။အသက်ခံရသူရဲ့အငားရင်နဲ့မိုဘိုင်းဖုန်းကိုတွေ့ရပေမဲ့ကိုစန်းကအငားရင်ကိုသူ့မောင်းတယ်လို့ပဲပြောပြီးသူမတက်ရကြောင်းထွက်ဆိုရဲလို့ဆိုပါတယ်။ဒါပေမဲ့သူ့အိမ်မှာသွေးစွန်းနေတဲ့ရှက်အင်းကြီးရှွန့်ပင်နေတဲ့ဘောင်းမီနဲ့ကြိုးတစ်ချောင်းတွေ့ရပါတယ်။ဘင်္ဂလားဒေ့ရှ်နိုင်ငံမှာမကြာခင်ကဖြစ်ပွားခဲ့တဲ့အစိုးရစန့်ကျင်ရေးဆန္ဒပြပွဲအတွင်းလူတစ်ထောင်ကျော်တေဆုံးရတယ်လို့ဂျာပြတ်အစိုးရကျန်းမာရေးဝန်ကြီးကမနေ့ကပြောကြားလိုက်ပါတယ်။ဒါဟာ1982ခုတိုင်းပြည်လွတ်လပ်ရေးရပြီးချိန်ကစလို့သွေးထွက်တန်ရုံမှုအများဆုံးဖြစ်ရလို့ပြောတဲ့အကြောင်း Reuters သတင်းကဖော်ပြပါတယ်။စစ်ပြန်မျိုးဆက်တွေကိုအစိုးရအလုပ်ပေးတဲ့ခွဲတန်းစနစ်ကိုမကျေနပ်လို့ကျောင်းသားတွေဥဆောင်ဆန္ဒပြတဲ့အတွက်လဲဝန်ကြီးချုပ်ရှိတ်ဟာစီနာဒီလ5ရက်မှာအိန္ဒိယကိုထွက်ပြေးရပါတယ်ရှင်။မြန်မာအိန္ဒိယချင်းအိန္ဒိယနိုင်ငံဂူဂျာရက်ပြည်နယ်မှာမုတ်တုံမိုးတဲထန်ပြီးရေကြီးတဲ့အတွက်လွန်ခဲ့တဲ့3ရက်အတွင်းလူ28ယောက်သေဆုံးရတယ်လို့အစိုးရတာဝန်ရှိသူတွေကပြောပါတယ်။တချို့ကရေနစ်သေဆုံးရပြီးတချို့ကသစ်ပင်ပြီးသေရတာလို့ AFP သတင်းကမနေ့ကဖော်ပြပါရယ်။မိုးတဲထန်အောင်မယ်လို့လည်းမိုးလေဝသဌာနကခန့်မှန်းပါရယ်။မြေကမ်းမတွေပြိုလို့လူ3000ကျော်လည်းနေအိမ်ကစွန့်ခွာရပါတယ်ရှင်။Monkeypox လို့ခေါ်တဲ့မျောက်ကျောက်ရောဂါကိုကမ္ဘာကျန်းမာရေးအဖွဲ့ WHO ကကမ္ဘာလုံးဆိုင်ရာပြည်သူကျန်းမာရေးအရေးပေါ်အခြေအနေဖြစ်ကြေညာထားပါတယ်။မြန်မာအိန္ဒိယချင်းအရှေ့တောင်အာရှနိုင်ငံတွေကိုစတင်ပြန့်နှံ့လာနေတဲ့မျောက်ကျောက်ရောဂါအကြောင်းကျွန်မကပဲပြောပြထားပါတယ်ရှင်။1958ခုနှစ်မှာသုတေသနလုပ်ဖို့တင်ထားတဲ့မျောက်တွေမှာဒီရောဂါကိုစတွေ့ခဲ့လို့မျောက်ကျောက်ရောဂါလို့ခေါ်တာပါ။1980ကျမှလူတွေမှာစတွေ့ခဲ့ပါတယ်။မျောက်ကျောက်ရောဂါဟာရှင့်တွေ၊ကြွက်တွေ၊လူဝန်၊မျောက်နဲ့လူတို့မှာဖြစ်တတ်ပါတယ်။မြောက်ကျောက်ဗိုင်းရပ်စ်ကတရိတ်ဆန်တွေကနေလူကိုကူးနိုင်တယ်လို့လူချင်းချင်းလည်းကူးနိုင်ပါတယ်။အာဖရိကနိုင်ငံတွေမှာအဖြစ်များတဲ့ဒီရောဂါကအခုဆိုရင်အရှေ့တောင်အာရှနိုင်ငံတွေထဲစတင်ပြန့်နှံ့လာပါပြီ။မြမအိန္ဒိယချင်းထိုင်းမှာမြောက်ကျောက်ပထမဆုံးလူနာကိုဩဂုတ်21ရက်ကတွေ့ခဲ့ပါတယ်။အခုတွေ့တာက2022တုန်းကနေမတူတဲ့ Clade 1B လို့ခေါ်တဲ့ဗိုင်းရပ်စ်မျိုးကွဲဖြစ်ပါတယ်။မြောက်ကျောက်ရဲ့လက္ခဏာတွေကဘာတွေလဲ။ဖျားတာ၊ခေါင်းရမ်းကြိုက်တာ၊ကြွက်သားနာတာ၊ခါးနာတာ၊အာရင်ကုန်တာပြန်ရည်အိတ်တွေရောင်းတာနဲ့အရေပြားမှာအနီကွက်တွေအဖို့ပိတ်အရေကြီးမှုထွက်တာတွေဖြစ်ပါတယ်။အနီကွက်တွေကိုစဖျားပြီးတရက်ကနေ3ရက်အတွင်းတွေ့ရတတ်ပါတယ်။ဖို့ပိတ်အရေကြီးမှုတွေအနည်းငယ်ကနေထောင်နဲ့ချီအထိထွက်နိုင်ပါတယ်။မျက်နှာ၊လက်ဖဝါး၊ခြေဖဝါး၊ဗစက်၊လေယာဉ်ကတဝိုက်နဲ့မျက်စိတို့မှာထွက်တတ်ပါတယ်။မျောက်ကျောက်ရောဂါဘယ်လိုကူးစက်နိုင်သလဲ။မ ယောက်ျောက်ဖြစ်နေသူရဲ့အရေးကြီးဘူးတွေကနေထွက်တဲ့အရေးတွေကနေတဆင်ကူးဆက်နိုင်ပါတယ်။သူရဲ့အတုံးဆောင်တွေကနေလည်းကူးနိုင်ပါတယ်။နောက်ပြီးယောဂဘူးရှိတဲ့တရိတ်ဆန်တွေကိုကင်မိရာကနေလည်းကူးတတ်ပါတယ်။ဒါပြင်ကိုဝင်ဆောင်နေခြင်းယောက်ျောက်ဖြစ်ရင်ဝန်တွင်းကကလေးကိုလည်းကူးတတ်ပါတယ်။ဘလူတွေကွယ်ရမလဲ။ယောက်ျောက်ဖြစ်နေသူနဲ့အနီးကမထိတွေ့အောင်နေရပါမယ်။အထူးသဖြင့်နန်းန ောင်းတာနဲ့လက်ကိုမကြခနာဆေးကြဖို့လဲဆရာဝန်တွေကတိုက်တွန်းကြပါတယ်။ယောဂလက္ခဏာတွေဟာနှစ်ပတ်ကနေ၄ပတ်အထိကြာတက်ပြီးကုစရာမလိုပဲနဲ့ပျောက်ကင်းတတ်ပါတယ်။ဒါပေမဲ့လူတချို့မှာတော့နောက်ဆက်တွဲယောဂဆိုးကျိုးတွေကြောင့်သေဆုံးနိုင်ပါတယ်။နောက်ဆက်တွဲအနေနဲ့အရေပြားမှာအနာဖြစ်တာ၊အဆုတ်ရောင်တာ၊စိတ်ကြောင်ခြောက်ခြားဖြစ်တာနဲ့မျက်လုံးမှာယောဂပိုးဝင်ပြီးအမြင်အာရုံထိခိုက်တာတွေဖြစ်နိုင်တယ်လို့ကမ္ဘာ့ကျန်းမာရေးအဖွဲ့ WHO ကဆိုပါတယ်။300ခန့်တုန်းကနေ600ခန့်တုန်းအထိသေဆုံးနိုင်ခြင်းရှိတယ်လို့လည်းစစ်တမ်းတွေအရသိရပါတယ်။မြောက်ကျောက်ဗိုင်းရပ်စ်ပြန့်ပွားတာနဲ့လူတွေကိုကူးစက်တာတွေကနေကာဝယ်ဖို့ WHO ကဦးစားပေးဆောင်ရွက်နေပြီးအရေးပေါ်အခြေအနေအဖြစ်တစ်ကမ္ဘာလုံးကိုတက်လှမ်းထားပါတယ်ရှင်။ဆက်လက်ပြီး RFA ပေးစာပြန်စာအစီအစဉ်မှာ AOR မကွေးမန္တလေးတိုင်းနဲ့ရှမ်းပြည်နယ်မြောက်ပိုင်းကပေးစာတွေကိုမဆန်းမအောင်ကတင်ပြထားပါတယ်ရှင
်။မင်္ဂလာပါ RFA ပေးစာပြန်စာအစီအစဉ်ကနေကြိုဆိုပါရစေ။ဒီတစ်ပတ်အစီအစဉ်မှာ AOR တိုင်းကပေးစာကိုအင်ဆုံးတင်ပြပါမယ်ရှင်။ RFA ရှင်ကျမက AOR တိုင်းမြောင်းမြမြို့သူမြို့သားတွေရဲ့ကိုစာပြောပြစီကျမတို့ AR တိုင်းသူတိုင်းသားတွေဟာစစ်အစိုးရကိုပုံကန်တော်လှန်သူမဟုတ်ပါဘူး။အစိုးရဘက်ကအမဲရှိနေတဲ့ AR တိုင်းသူတိုင်းသားတွေပါ။ကို့ဝန်းစာအတွက်ရုံးကန်စူးစမ်းရှာဖွေနေရသူတွေပါ။စစ်အစိုးရဟာစစ်မှုထမ်းကိစ္စမှာကျမတို့ AR တိုင်းကလူတွေကိုပဲယာတိုင်းခေါ်နေတယ်။အစိုးရခေါ်လို့မရတဲ့နေရာဖြစ်တဲ့ရှမ်းပြည်နယ်မြောက်ပိုင်းလာရှိုးစားတဲ့မြမပြည်အထက်ပိုင်းအတော်များများကလူတွေကိုတော့စစ်မှုထမ်းခေါ်လို့မရလို့ဆိုပြီးမခေါ်ပဲအေးချမ်းစွာနေတဲ့ကျမတို့ AR တိုင်းကလူတွေကိုတော့ရသလောက်ခေါ်ပြီးချိန်ချောက်ခေါ်ခံနေရပါတယ်။ AR တိုင်းမြောင်းများမျိုးနဲ့ AR တတိုင်းလုံးအတွက်စစ်မှုထမ်းဥပဒေကိုပယ်ဖြတ်ပေးပါလို့ RFA ကတစင်တောင်းဆိုချင်ပါတယ်ဆိုပြီးပေးပို့လာတာပါရှင်။အခုတကတင်ပြချင်တာကမကွေးတိုင်းတောင်တွင်းကြီးမြို့နယ်ကပေးစာပါ။အခုဆိုရင်မြမပြီးမကုံစင်းနှုံးနေအစမတန်တက်နေတာပါ RFA ရေ။စံနဲ့စီအပါဝင်အစစအရာရာအကုန်ခက်ပြက်နေပါပြီ။ဒီကြတဲ့မြမပြည်မှာစစ်မှုထမ်းအမိတ်ကြောင့်လူတွေဒုက္ခရောက်နေရပါတယ်။မကွေးတိုင်းဒေသကြီးတောင်တွင်းကြီးမြို့နယ်တွေကရွာတိုင်းလူလိုမှစစ်မှုမထမ်းမနေရဆိုပြီးရက်ွက်အုပ်ချုပ်ရေးမှုတွေကတအိမ်ကိုတယောက်နှုံးမဲ၌ခိုင်းနေပါတယ်။မဲမနိုင်ရင်တယောက်ကို15,000နဲ့အတင်းအာဓမတောင်းနေတာပါ။အာနာရှင်ဆက်ဆက်တစ်ခါမှအသုံးမပြုသလိုအခုကြမှသုံးတာဟာစစ်တဲ့အင်အားဆုတ်ယုံနေသလိုခြေလင်းမတက်ရဲပဲဝေဟင်ကနေမှန်ကျင်ရမှန်ဆိုပြီးမင်းမဲ့စရိုက်အာနာရှင်ဆန်နေတာကြောင့်ပြည်သူတွေဒုက္ခရောက်နေရပါတယ်။ကျေးဇူးပြုပြီးဒီစာကိုအာနာရှင်မင်းစိုးမင်းညစ်တွေတည်အောင်ဖတ်ကြားပေးပါဆိုပြီးပေးပို့လာတာပါရှင်
။ကိုယ့်ရဲ့ပတ်ဝန်းကျင်မှာအဆင်မပြေတာတွေအမြင်မတော်တာတွေကိုပြောချင်ရင် RFA ရဲ့ Viber နဲ့ Signal ဖုန်းနံပါတ် 239-2345-4218 ကနေပဲဖြစ်ဖြစ် RFA Burmese ရဲ့ Facebook Messenger ကပဲဖြစ်ဖြစ်ပေးပို့လို့ရပါတယ်။ Email ကတဆင်ပေးပို့ခြင်းနဲ့ဆိုရင်တော့ arafe.burmese@gmail.com ကိုပေးပို့လို့ရပါတယ်ခင်ဗျာ
အခုဆက်ပြီးအမျိုးသားညီညွတ်ရေးအစိုးရ UNG ကိုတောင်းဆိုစရာလေးရှိလို့ပါ RFA ရေးဆိုပြီးပေးပို့လာတဲ့စာပါမန္တလေးမုံရွာကနေတက်လာရင်ရေချောင်းနဲ့ရောကုံချောင်းနဲ့ပါချင်းတွင်းအထက်ပိုင်းကိုကုံစီတဲယူပို့ဆောင်ရမှာထွက်တာနဲ့ UNG ရဲ့ဂိတ်တွေကိုတတ်မှတ်အခွန်ကားတွေပေးဆောင်ပြီးမှထွက်လာခဲ့ကြပေမဲ့ချင်းတွင်းမြပြားရောက်လို့မော်လိုက်တဲ့ home link ကြရောက်ရင်စစ်ကောင်စီကိုစားနေကြတွေဖြတ်တောက်တယ်ဆိုပြီးကားတွေမော်တော်တွေကိုရက်အကတ်သမရှိပိတ်ဆို့ဖြတ်တောက်ထားတော့ပြည်သူတွေမှာအစမတန်ကုန်စင်းလုံးကြီးမြစ်ပြီးဝယ်စားနေရပါတယ် RFA ပေးစာကတစင်အယူကြီးလူကြီးတွေတည်အောင်ပြောပေးပါဆိုပြီးပေးပို့ထားပါတယ်ရှင်အခုဆက်ပြီးရှမ်းပြည်နယ်မြောက်ပိုင်းကပေးပို့လာတဲ့စာပါရှမ်းပြည်ပြန်လည်ထူထောင်ရေးကောင်စီ RCS တက်တွေကလူ2000လောက်ကရှမ်းပြည်နယ်ကွန်လုံကျေးရွာအုပ်စုမှာလုံခြုံရေးယူပေးတယ်ဆိုပြီးကျေးရွာတွေမှာလူခွဲပြီးလာနေနေပါတယ်။ဟိုနားရွာကဟိုနားဖုံးတော်ကြီးကျောင်းမှာအစည်းအဝေးခေါ်ပြီးတအိမ်ကိုပတ်စံ1000ကောက်သွားပါတယ်။ပတ်စံရသွားတော့ RCS တပ်ဖွဲ့ဝင်တွေတယောက်မှမတွေ့ရတော့ပါဘူး။ကျွန်တော်တို့ပြည်သူတွေကိုကာကွယ်ပေးဖို့လား။ပြည်သူကသူတို့ကိုကာကွယ်ပေးရမှာပါလား။ဒီအကြောင်းကိုအများပြည်သူသိအောင် RFA ကတစင်တင်ပြပေးပါဆိုပြီးပေးပို့လာတာပါရှင်။ ဒီတစ်ပတ် RFA ပေးစာပြန်စာစီစဉ်ကစာရီမှာပေးပို့သူတွေရဲ့လုံခြုံရေးအရနံပါတ်ကိုမဖော်ပြဘဲတင်ပြခဲ့တာပါရှင်။နောက်တစ်ပတ်မှာလည်း RFA ပြည်သက်တွေရင်ဖွင့်လာတာတွေကိုကောက်နှုတ်တင်ပြပေးဦးမှာမို့စောင့်မျှော်ရှုစားပါအောင်ရှင်။
စစ်အာဏာသိမ်းပြီးနောက်ပြည်တွင်းမှာရှိုးဝဲစွာလောက်ကန်ခဲ့တဲ့တည်နှောက်၃ရောက်စစ်မှုထမ်းဥပဒေကြောင့်စစ်ထဲဝင်ဖို့ကြုံလာချိန်မှာတော့
စစ်မှုထမ်းဖောင်ဖြည့်ဖို့အတွက်ဆိုပြီးတော့ကျွန်တော်မိသားစုလိုက်ကိုအုတ်ကျွေးငွေနဲ့ကိုထည့်ပြီးတော့ဒီကနေတော့ခတ်ပလိုက်တယ
်အာဏာသိမ်းအောင်မထောက်ခံတဲ့သူတယောက်နေတယ်ဗျဒီစစ်တဲ့ဆိုတော့စစ်တိုက်ပြီးဖို့ဆိုတော့ဘယ်လိုမှဖြစ်နိုင
်လမ်းတစ်ချောင်းမှာစစ်တဲ့ဂိတ်တွေများရဲ့ပဲဟဲ့အောင်လဲမင်းမှတ်ပုံတွေပြဆန်းလဲ
ခံနေရ
နိုင်ငံနဲ့တနိုင်ငံစစ်တိုက်နေဆိုလို့ရှိရင်ကျွန်တော်ကဒီနိုင်ငံအတွက်အသက်ပေးဖို့ကြိုးစားအခုကစစ်တပ်တွေဝင်လို့ဂုံယူစရာတစ်စမ်းမှမရှိတဲ့ပြည်သူ
ဒီအကြောင်းတွေကိုစစ်မှုထမ်းဇလန်းများပေါ့ကတ်ကနေပြပြဆိုလို့ကြားလို့ရှိပါလေ
အခုတော့ရှမ်းတိုင်းဒေသဘာသာအစီအစဉ်ကိုထုတ်လွှင့်ပါမယ်မြန်မာဘာသာစာရင်းထိုးနဲ့နားဆင်ကြည့်ရှုရမှာပါရှင
်ไปส่งค่ะพี่น้องคนเมืองใต้ตั้งเสียงโดยใจสองเปิงอยู่ในกัดเย็นอยู่ค่ะเนาะเมื่อในวันที่30เหรินออกัสปีคริสต์2แห่งปลายเศร้าสี่ลักนีปีใต้ซอยปากปลาย18นีเหรินเกาลองซีเวทคำวันศุกร์คงปล่อยเสียงอาร์ฟีเดะข้าหมายปล่อยเสียงไฟใต้อยู่ออตอนหน้าวงในใจเมืองเป็นผัวปืนพรเสใจหยีพงตั้งเขานางเยหอมเตะโฮมกันให้งานข่าวเงาในปันกว่าค่ะออ
ห่างเหรินออกัสในฝนตกทับกันหลายวันเลยในเมืองใต้หลายๆเจวิ้งน้ำท่วมโขหักเสียงดังกว่ามาก้าขายขาดหลายสายวันที่26ต่อวันที่28ปุ่นมาในฝนตกทับกันแลในเซเว่นกุนเหงนำรอลอยหลุบน้องทมปอก2ปอก3ปอก5ป้าเสียมกาดเจอในตั้งเมืองได้ปอซานทุ่งสาบนำเต็งก่อนนำน้องทมในปืนตีหลายๆเว้งเมืองในเซเว่นเคียงตองก่อนนำน้องทมในตัวเว้งหลายๆตีตั้งเมืองนาย3ย้อนฝนตกเสนนำห้องนำเกณฑ์น้องทมตรงให้ตรงนั้นนับโหเหงเอกเคอต้นเข้าอันผูกซ้อมไว้ก่อลูกก๋อยตั้งนำทุ่งน้ำเตียงตอนใต้ตั้งเวียงล้างคือก็น้ำเตียงน้องทวมเหมือนกันเมื่อหนังในตัวเวียงล้างคือปอกออกปอกกาดป้าเสียมตั้งปอดวันน้ำอุ่นตั้งปอดไตก็ปอดวันหัดหน้ากุ้งหมักอุ่นเล่าวันตาซุบเตียงจะในน้ำน้องทวมเหมือนกัน
ดีเวียงน้ำจางก็น้ำลาดน้องลนป่นฝั่งทมเนื้อตัวเวียงหลายๆปอกก้นอยู่หิมสับน้ำดีคงดีย่านเจอในย่าพีน้ำทมเนื้อจึงได้ปอดจานทงปวงก่อย้อนน้ำตามผักน้องยืงเลก้นเนยปงอ่ำจางปัดหน้าเขาเจ้าโดนเขาจมอยู่เต้น้ำมาสิบวันปลายเอาปีนี้ได้มาเขาเต้าน้ำลูกไหวจอมน้ำเสียเอาในก้นเนยปืนตีลัดในหนังไหน
วันที่เสาหกปุ่นมาในซึกเข็นนับโหเหงหอดถึงมาในทุ่งเต๋อโค้งอันดิดกับเมืองไต้ปัดห้องวันที่27เดในฝังหางซึกใจหมักกองเต้เสฝึกซึกเข้าตั้ง3วันเย้าตัวกว่าวันที่29ปุ่นมาในอันฝึกซึกกำในซึกเขตเจ้าแห่งซึกนับโหเหงพึกยื้อปลากองหลวงกองอ่อนกูแสนๆฝึกตับหลินตับล้วมตับกากับเล็กเฮือสารมือกันเข้าปางตึก
อันเขฝึกซึกในแหลนเขียนเมืองได้ปอดห้องเนอ45เจเวงอันตอนนาเวงหมู่เจเตียวเนอเจเวงเมืองเมากว่าจอมสับนำแหลนลินวันเต็งเมืองติงกึงมาอันตอนนากันตั้งเวงนำพาชิ้นสวยห่อเจนายเมื่อที่14ปนมาในพ่องหลงไฟนอกเมืองเขมิสเตอร์วังหยี่ฮอดมาถึงในปิดอสีครบทบจอมจิกซึ่งมันไม่หนองแหลงลัดไว้ป้าว่าเดฟึกการซึกจอมสับนำแหลนลินอันติดกับกันนั่งเมืองมันเดเคียงแข็งห่มลมแดนดินป้าว่าไหนย่ำเหลวไฟนึงก็มีข่าวว่าจุ้มซึกไอหลีปอดห่องเตนหลวมยื้อเวียงหมุดเจในแลก้นเมืองใหม่เจอเมื่อพ้องซึกขังซิมเวียงลอยเจเลเมื่อเลินอิประปนมานั่นก็ซึกเขตเจอมากองเตเสียฝึกยื้อซึกจอมสับน้ำเนียนนินจึงในมกะเมื่อปีซอยไป18พ้องซึกลอยเขายื้อจันจอมซึกที่เวียงปังอุหลงมิมโยนั่นก็ซึกเขตยามฝึกซึกจึงในมา
ข้าหมายปล่อยเสียงฝ่ายใต้ตอนหนังวงในสุดเยาวตีในออใจหยีพงตังขาวนางเยหอมหอมจมปีน้องก้นเมืองใต้ส่งซื้อฮับถอมเสียงใต้อาราฟิววันสุกวงนาแทงอยู่ให้อยู่ลีกัดเย็นห้ามเขียนหายังเสกัมหมายสงคา
อาราฟิวซีซั่นนี้ก็ดีมาเวยันนาบยาซีญมาปิดูปิดาเมียเบยันเนี่ยกินเว้จาบาซีရှင်Radio Free.